ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့သက်ဆိုင်တဲ့အခြေအနေဟာတိတ်ကိုစိုးရိမ်ပွေရာကောင်းဆဲရှိပြီးဒါနဲ့ပတ်သက်လို့တင်းတဲ့အစိုးရဟာအထူးသဖြင့်ကုလသမဂ္ဂလူခွင့်ကောင်စီထရီနီလာဂန်လူမျိုးရေးကောင်စီတို့အပါအဝင်မိဖတ်ဖွဲ့စည်းတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်နိုင်ငံရေးဌာနရဲ့ဇူလိုင်လ25ရက်ကြာသပတေးနေ့နဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြည်ထောင်အထက်လက်တော်မှစာနဲ့ရေးသားရင်းမြစ်ချက်တစ်ခုကိုပြည်နိုင်ငံဥရောပနဲ့နိုင်ငံရေးဌာနကအကြောင်းပြန်ကြားတာမှာအခုလိုပြောထားတာဖြစ်ပါတယ်ရိုဟင်ဂျာလို့၃လုံးခေါ်ဆိုတာကိုမြန်မာအစိုးရကတော့လက်မခံပါဘူးမြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်လူမျိုးရေးနဲ့လူသားစာနာမှုဆိုင်ရာလက်တွေ့အခြေအနေဟာပိုတော်မှဆိုးလာနေတယ်လို့လည်းပြောထားပါတယ်ပြည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်တို့2019ခုနှစ်ဧပြီလ26ရက်နေ့ကပြည်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံချိန်အတွင်းမြန်မာနိုင်ငံကလူခွေအခြေအနေအထူးသဖြင့်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဆိုရင်လည်းအကြောင်းဝန်ကြီးကထပ်ပြောခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့ပတ်သက်ပြီးနိုင်ငံကရာဇဝတ်တရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာပြည်ထောင်နိုင်ငံကကြိုးစားတယ်ဆိုတာကိုလည်းဒီထုတ်ပြန်ချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။